ရခိုင်မြောက်ပိုင်းမင်းပြမြို့ပေါ်မှာမနေ့ကညနေပိုင်းကနေထိုင်ရေးအရာရှိရေအုပ်တူတနက်နေ့ပြစ်ခတ်ခံရတဲ့ကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မင်းပြမြို့နယ်မှာစက်တင်ဘာလ10ရက်နေ့ညနေ9နာရီပွင့်ချိန်လောက်မှာနေထိုင်ရေးအရာရှိတူတနက်နေ့ပြစ်ခတ်ခံရပြီးစေယုံတင်ထားရတယ်လို့မင်းပြမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ
်အဲ့တော့အဲ့ဒီပြစ်ခတ်ရတဲ့ဟိုလိုပဲနေထိုင်ရလို့ပြောတယ်နေထိုင်ရေးဆိုပြီးတော့ကြားတယ်အခုလိုစေယုံပြန်ထားတယ်မဟုတ်ဘူးမဟုတ်ဘူးသူကပြေတာမဟုတ်ဘူးသူကဟိုဒဏ်ရာဒဏ်ရာရတော့တာဆိုရှင်ပြေတော့ပြေတာတော့မဟုတ်ဘူ
းပြစ်ခတ်ခံရသူဟာမနေ့ကညနေပိုင်းလောက်ကမင်းပြမျိုးပေါ်ရာမုံခမ်းမဘေးကစားတောက်ဆိုင်မှာစားတောက်နေရှင်ဘသူပေဝါဆိုတာမသိရတဲ့လူနှစ်ယောက်ကလာပြီးတနက်နေ့ပြစ်သွားတာဖြစ်တယ်လို့မင်းပြဒေသခံကိုမောင်ဖြူကပြောပါတယ
်ညနေ9နာရီပတ်ဝန်းကျင်လောက်ဖြစ်ရှင်လောက်မျိုးရင်းကတနက်ပြစ်တဲ့တရှဲကြရပါဒါနဲ့လမ်းဆက်ပုံဆောင်ရမ်းကြည့်တော့နေထင်းကောင်းဆောင်ဟောသူနေထင်းကောင်းဆောင်ရမောင်ခမ်းမဘေးအစားကဆန်တော့ဘုံစားတော့နေတော့အမြင်မသိပေါ့အမြင်မသိလို့နှစ်ယောက်ကလာပြီးတော့တနက်နေ့ပြစ်တယ်ဆိုတာအဲ့လောက်ပဲကျွန်တော်လည်းကြားမိတာပ
ါမင်းပြမှာနေထင်းရဲ့ရာရှိပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့နဲ့တာဝန်ရှိသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းအတေပြုချက်တစုံတရာမရခဲ့ပါဘူးမင်းပြမျိုးနေဖက်မှာမကြခဏဆိုသူတို့တိုက်ပွဲဖြစ်ပေါ်တာတွေလည်းရှိနေပြီအခုလိုမျိုးတွင်းမှာရေးရရှိတနက်နေ့ပြစ်ခတ်ခံရတာကြောင့်ဒေသခံတွေနေနေစိုးရိမ်မှုတွေရှိနေတယ်လို့မင်းပြဒေသခံကိုမောင်ဖြူကပြောပါတယ
်ဟိုမျိုးရှိရကျွန်တော်ကိုကာလမှာကိုဗစ်တွေကိုဗစ်တွေလည်းလည်းလည်းလောက်ကရင်စားတော့လို့မရပြီးတော့အချိန်ကြီးရလဲရောကတမျိုးတိုက်ပွဲတမျိုးအဲ့လိုအချိန်ကြီးမှာဒီလိုတနက်ပြစ်ခတ်ရလမ်းတော်လမ်းလာမဆိုတချို့ဆိုရင်ငါကလုံဆင်းရတာတွေပါရဲ့အဲ့ဒါတွေလည်းအင်မပြေတော့ဘူးမိဘတွေသွားမှရောင်ကြီးကျွန်တော်မြို့ရဲအင်းကြီးကအထင်မပြေတော့ဘူးအထင်ပြေတော့လူကကြောက်လန့်ရအောင်
ရခိုင်မြောက်ပိုင်းတိုက်ပွဲတွေတွင်မှာရဲသားတွေတာမကရဲတပ်ဖွဲ့ဝင်တွေပါသေဆုံးတာတွေရှိနေတာကြောင့်ပြည်သူတွေရဲ့လုံခြုံရေးအရင်ကထက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကကြောက်တော်မျိုးတေရကွက်မှာဆန်ကင်နဲ့တောတဲ့ရေးရရှိတူကိုလည်းအမည်မသိဆန်ကင်သမားနှစ်ယောက်ကဓာတ်နဲ့ထိုးတတ်ခဲ့တာကြောင့်သေဆုံးတော့ခဲ့ပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လ19ရက်နေ့ကလည်းကြောက်တော်မျိုးမရေးခံမှုရေးမှုစွတ်သွန်းလင်ဟာဓာတ်ထိုးခံရပြီးသေဆုံးတော့ခဲ့တယ်လို့2019စက်တင်ဘာလ22ရက်နေ့မှာလည်းကြောက်တော်ရေးခံကရေးတက်ကြတူဓာတ်ထိုးခံရပြီးတည်ဆုံသွားပါသေးတယ်ဒါအပြင်စစ်တွေမြို့မှာလည်းပြီးခဲ့တဲ့ဇွန်လ29ရက်နေ့ညနေပိုင်းကစစ်တွေမြို့အမှတ်1ရေးစခန်းကတက်ကြကြီးတူဟာသူ့ရဲ့နေအနီးမှာမြင်မသိလူနှစ်ဦးကဓာတ်နဲ့ထိုးတတ်တာကိုခံခဲ့ရပါတယ်ရခိုင်မြောက်ပိုင်းတိုက်ပွဲတွေအတွင်းမှာရေးစခန်းတွေလည်းမကြာခဏဆိုလိုတိုက်ခတ်ခံရတာတွေရှိသလိုရဲတပ်ဖွဲ့ဝင်တွေဌာနဆိုင်ရာဝန်ထမ်းတွေလည်းမကြာခဏဆိုသလိုလက်နက်ကင်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေကိုခံနေကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေတင်ပြပို့ထားတာဖြစ်ပါတယ်